မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးကြပါတယ်။ထို့ကိုယ်စားခရစ်စတင်ရှန်နာဘာဂန်နာနဲ့နေပြည်တော်မှာတွေ့ဆုံရမှာတော့နေရဆုံခွာသွားသူတွေပြည်လဲလက်ခံနိုင်ရေးအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပအဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါ။သိနေချီရဲ့ဒုက္ခသည်တွေရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်အရနေရပြည်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အချက်တဲကိုဖြည့်ရှင်းရမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာစုရနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလို့ချာပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂထူးခြားရေးခီးစဉ်စမနေ့တုန်းကလည်းမြန်မာစစ်တပ်ကဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးစုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေအပါအဝင်ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့သလိုမတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါကံပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညုံရေးကိစ္စကန်တွေကိုစီးနှင်းတက်ခဲ့တဲ့ ARS အစွန်းရောက်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေရှင်းလင်းရာက Ranger မိုးစွန်းနေပေါ်လူခွေရေးချုပ်ပေါမှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာပါ။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေနှောင့်နှေးကြန့်ကြာနေတဲ့ပုံမှာလဲဝေဖန်မှုတွေထွက်ပေါ်နေချိန်မှာအတွင်းရေးမှူးချုပ်ရဲ့ထုတ်ကိုယ်စဲမြန်မာနိုင်ငံကိုထပ်မံတွေ့ရောက်တာလည်းဖြစ်ပါတယ်။မြန်မာဆူရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတန်ဝန်ကဆွဆွဲနေတဲ့အထိလူခွေရေးချုပ်ပေါမှုတွေကျူးလွန်နေတာမျိုးမရှိတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအဆင့်သင့်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်။